Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်ဖြစ်ကြပါစီခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဒီဇင်ဘာလ18ရက်စနေနေ့မနေ့ကင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3249လိုင်းလိုက်မီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့အတူပြောပြပေးမှာပါယူကရိန်းနိုင်ငံတလွှားမှာရုရှားကတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်လုပ်နေပါတယ်တရုတ်အရေးစီမံခန့်ခွဲတဲ့ရုံကိုအမေရိကန်နိုင်ငံသားရေးဂျုံဌာနမှာဖွင့်လှစ်လိုက်ပါပြီမြန်မာနိုင်ငံမှာ COVID-19 ကာယောဂါဒဏ်နဲ့စစ်တပ်ရဲ့အာဏာသိမ်းမှုတွေကြောင့်မြန်မာပြည်သူထက်ဝက်ကျော်ဖြစ်တဲ့လူပေါင်း25သန်းလောက်ချင်းရဲ့ဒုက္ခတွေနဲ့နေတယ်လို့ကုလသမဂ္ဂကဝေဖန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်းရော
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန်းရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့တမ္မကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာအမြဲတမ်းကိုယ်စားလှယ်ဖြစ်နောက်ထပ်တစ်နှစ်တက်တန်းဆက်လက်ထားရှိသွားဖို့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကအတည်ပြုလိုက်ပါတယ
်ကျွန်တော်ပေါ့ခုကြားသည့်တလောက်ဆိုရင်ကုလသမဂ္ဂကဒီအထွေထွေညီလာခံကြီးကအတည်ပြုလိုက်ပြီလို့ကျွန်တော်သိရပါတယ်ကျွန်တော်နားလည်ထားတော့တလောက်ဆိုရင်ကိုယ်တော်မိုးတော့ကိုပြည့်ရက်နှစ်ခါ
တင်းနေပြီးမကြခင်မှာပဲအပြည့်စုံကိုကြားဖို့ရှိပါတယ်နောက်ပိုင်းမှာတော့ဒီအမေရိကန်လွှတ်တော်ကနေပြီးတော့တီးပြုတ်လိုက်တဲ့ NDAA ဒီအမေရိကန်အမျိုးသားဒီကာကွယ်ရေးအသုံးစရင်းနဲ့ပတ်သက်တဲ့သတင်းပေးဖို့ချက်တွေကိုလည်းတင်ပြဖို့ရှိနေတယ်လို့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါဦးခင်ဗျာ
ရုရှားရဲ့တိုက်ခိုက်မှုကိုခံရတဲ့ယူကရိန်းနိုင်ငံတလွှားမှာတောက်ကြနေကဒေသစံတော်ချိန်မနဲ့၈နာရီလောက်မှဆိုလေကြောင်းအန်တီရဲ့သတိပေးချက်တွေနဲ့ဆူညံနေပါတယ်။မြို့တော် Kiev တမြို့ထဲမှာပောက်ကွဲမှုက၃နေရာမှာဖြစ်ပွားနေတာဖြစ်ပါတယ်။တိုက်ခိုက်မှုတွေကြောင့် Kiev မြို့တော်မှာတောက်၃ရင်းနဲ့လျှက်စစ်မီးမရဘဲနဲ့ဖြစ်နေတယ်လို့မြို့တော်ဝင် Vitali Klitschko ကပြောပါတယ်။ကယ်ဆယ်ရေးသမားအားလုံးလည်းလက်တလောပောက်ကွဲမှုဖြစ်ပွားရနေရာတွေမှာကယ်ဆယ်ကူညီတွေလှုပ်ဆောင်နေကြရတာဖြစ်ပြီးတော့ KF ကယထာဘူရာယုံတွေဟာလည်းအခုခါမှာဘုံခိုရာနေရာတွေဖြစ်နေသလိုယထာတွေလည်းမပြေးဆွဲတော့ပါဘူး ခါ KF, Zaporizhia, Donetsk နဲ့ Ukraine အနောက်ပိုင်းဒေသတွေမှာလည်းပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားနေပါတယ်ခါ KF နဲ့ Korovahap ဒေသတစ်ခုလုံးမှာတော့လျှက်စစ်မီးကလုံးဝမရှိတော့ပါဘူး Zaporizhia မြို့မှာတော့15နေရာလောက်မှာပြစ်ခတ်တိုက်ခိုက်ဖောက်ခွဲတာကိုခံနေရပါတယ်ခါ KF ဒေသမှာလည်းမစ္စိုင်းထုံအနည်းဆုံး10လုံးတန်းမနဲ့ပြစ်ခတ်တိုက်ခိုက်တာခံခဲ့ရပြီးတော့အဓိကအားဖြင့် Derby 7နေရာတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခံရတာလည်းဖြစ်ပါတယ် Russia ဆိုတာကတော့သူ့တပ်တွေကစီးရတိုက်ခိုက်ရမယ်အခြေခံအဆောက်အုံတွေကိုတိုက်ခိုက်တာလို့ပြောပေမဲ့ Ukraine အစိုးရကတော့ဒါဟာအရသာတွေဒုက္ခရောက်အောင်တမင်ရည်ရွယ်ပြီးလှုပ်ဆောင်တာဖြစ်တဲ့အတွက်စစ်ရာဇဝတ်မှုမြောက်တယ်လို့ပြောပါတယ်
။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာဒီဇင်ဘာ23ရက်နေ့ကနေ25ရက်နေ့အထိအာဖရိကတိုက်နိုင်ငံ50ကခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒင်တို့ရဲ့ထိပ်သီးဆွေးနွေးပွဲပြီးဆုံးသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့စားနပ်ရိက္ခာမလုံလောက်တဲ့အာဖရိကတိုက်ကနိုင်ငံတွေကိုဒေါ်လာ55ဘီလီယံအထိအကူအညီပေးသွားဖို့ကတိပြုလိုက်ပြီးသမရဂျိုးဘိုင်တင်လည်းအာဖရိကကိုသွားရောက်ဖွယ်ရှိတယ်လို့အရေးအမြတ်ပြောကြားခဲ့ပါတယ်။ဒါအပြင်သူတို့အမေရိကန်အစိုးရအနေနဲ့လေးနက်တဲ့ဂရီစကားတွေကိုထပ်ခါတလဲလဲပြောကြားခဲ့တယ်လို့အာဖရိကခေါင်းဆောင်တွေအနေနဲ့လည်းမိမိတို့ပြည်သူတွေရဲ့ဆန္ဒတွေကိုလေးစားတန်ဖိုးထားဖို့သမရဂျိုးဘိုင်တင်ကပြောကြားလိုက်ပါတယ်။တစ်ဆက်တည်းမှာပဲကွန်ဂို၊ဂါဘွန်၊လိုင်ဗီးရီးယား၊မာဒါဂတ်စကာ၊နိုင်ဂျီးရီးယား၊ဆီယာလီယွန်စားတဲ့နိုင်ငံတွေမှာပြုလုပ်မဲ့ရွေးကောက်ပွဲတွေဟာကမ္ဘာဒီမိုကရေစီရေးအတွက်အရေးကြီးတဲ့အတွက်ကြောင့်အဲ့ဒီနိုင်ငံကခေါင်းဆောင်တွေနဲ့သမ္မတဂျိုးဘိုင်ဒင်တို့ပုံရိုးနေကတီးတန့်တွဲဆုံဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလန်ကန်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီနဲ့ကာကွယ်ရေးဝန်ကြီးလွိုက်ဂျေအော့စတင်တို့လည်းအဲ့ဒီထိပ်သီးဆွေးနွေးပွဲမှာတက်ရောက်ဆွေးနွေးခဲ့ပါတယ်ခင်ဗျာ
။အမေရိကန်နဲ့တရုတ်ရဲ့ရှင်းပြိုင်မှုဆိုင်ရာတွေကိုကင်တွယ်စီမံမဲ့ China House တရုတ်ဂေဟာခေါ် China Coordination Office တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးရုံးကို American နိုင်ငံရဲ့ဝန်ကြီးဌာနမှာတောက်ကြနေကနိုင်ငံရဲ့ဝန်ကြီး Anthony Blinken ကတာဝန်ယူပြီးဖွင့်လှစ်ပေးလိုက်ပါတယ် ပွင့်လင်းပြီးအားလုံးပါဝင်တဲ့နိုင်ငံတကာစနစ်တစ်ခုရှိဖို့နဲ့တရုတ်နိုင်ငံဆိုင်ရာဘိုင်ဒန်အစိုးရဖွဲ့ရဲ့ချဉ်းကပ်မှုတွေအတွက်ဒီပူးပေါင်းဆောင်ရွက်ရေးရုံးကသမ္မတဂျိုးဘိုင်ဒန်ရဲ့ဆန္ဒအတိုင်းဆောင်ရွက်မှာဖြစ်ကြောင်းလည်းနိုင်ငံခြားရေးရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိမှာတိတ်ကိုရှုပ်ထွေးပြီးတော့ပထဝီနိုင်ငံရေးအရစိန်ခေါ်မှုတွေကျုံနေရတဲ့အတွက်လာမယ့်ဆယ်စုနှစ်အတွင်းမှာတရုတ်နိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒကိုဆောင်ရွက်ဖို့အတွက်ပင်ကိုဆွမ်းရည်ရှိသူတွေလိုအပ်တဲ့ပစ္စည်းတွေအရင်းမြစ်တွေနဲ့ဝန်ကြီးဘလင်ကင်ရဲ့ခင့်နဲ့အမိလိုက်မဲ့အစီအစဉ်တွေကိုဒီရုံးကနေစီစဉ်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒီရုံးမှာအမေရိကန်နိုင်ငံခြားရေးဌာနမှရှိတဲ့တရုတ်ရေးကျွမ်းကျင်သူတွေအပြင်နိုင်ငံတကာလုံခြုံရေးစီးပွားရေးနည်းပညာတန်တမာရေးရာဆိုင်ရာနဲ့မဟာဗျူဟာကျဆက်သွယ်ရေးဆိုင်ရာကျွမ်းကျင်သူတွေကစုပေါင်းပြီးဆောင်ရွက်ကြမှာလည်းဖြစ်ပါတယ်။အခုလိုပူးပေါင်းဆောင်ရွက်မှုတွေကလည်းအမေရိကန်နိုင်ငံခြားရေးဌာနအတွက်အမေရိကန်ရဲ့မဟာမိတ်တွေမိတ်ဆွေတွေနဲ့လက်တွဲဆောင်ရွက်ရမှာပုံမမြန်ဆန်ပြီးတော့ပို့ပြီးတည်ငြိမ်တဲ့မူဝါဒရှိလာမှာဖြစ်တယ်လို့နိုင်ငံတိုင်းလူလူနဲ့ပါပို့ပြီးနှက်ဆိုင်တဲ့ထိတွေ့ဆက်ဆံမှုတွေရှိလာမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။အီရန်နိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးအခုဆိုရင်လေးလတဲ့ကိုရောက်ရှိနေပါပြီ။မနေ့တောက်ကြနေကဆိုရင်နိုင်ငံအရှိတောင်ပိုင်းကပြည်နယ်မြို့တော်ဇဟီဒင်းမြို့မှာလူရပေါင်းများစွာဟာအစိုးရဆန့်ကျင်ရေးခြိတက်ဆန္ဒပြကြပါတယ်။ VOA Persian News Network PNN ကရရှိထားတဲ့ဗီဒီယိုဖိုင်နဲ့အလားတူတခြားနေရာတွေကလူမှုကွန်ရက်ဆိုရှယ်မီဒီယာတွေမှာတင်ထားကြတဲ့ဗီဒီယိုဖိုင်တွေမှာလူအုပ်ကြီးဟာအစိုးရကိုဆန့်ကျင်ကြတဲ့ကြွေးကြော်သံတွေအဟစ်ပြီးခြိတက်နေကြတာတွေ့ရပါတယ်။ဒါအပြင်အီရန်တော်လှန်ရေးအစောင့်တပ်ဖွဲ့အပါအဝင်လုံခြုံရေးတပ်ဖွဲ့တွေကို IS အကြမ်းဖက်အဖွဲ့အစည်းနဲ့ခိုင်းနှိုင်းပြောဆိုပြီးဆန္ဒပြသူတွေကရှုံချခဲ့ရတဲ့အကြောင်း PNN သတင်းမှာဖော်ပြထားပါတယ်။နိုင်ငံတကာကရှုံချမှုတွေပိတ်ဆို့မှုတွေကြားကနေအီရန်အစိုးရကလည်းအဲ့ဒီလိုဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းနှိမ်နှင်းခဲ့တဲ့အတွက်ယာနဲ့ချီတေဆုံးခဲ့ကြပြီးထောင်ပေါင်းများစွာဖမ်းဆီးခံခဲ့ရပါတယ်။ဒါ့အပြင်အီရန်အစိုးရကအခုဆန္ဒပြပွဲတွေဟာအမေရိကန်နဲ့အနောက်နိုင်ငံတွေရဲ့တရှိုးတွေကလုပ်ခဲ့တာလို့အခိုင်အမာဆွဆွဲနေပါတယ်။အီရန်နိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာလလေကအသက်22နှစ်အရွယ်မာရှာအမနီဆိုသူအမျိုးသမီးလူငယ်တဦးဟာခေါင်းစည်းပဝါဟီဂျပ်စနစ်တကျမစည်းနှောင်လို့ဆိုပြီးဘာသာရေးရဲတွေကဖမ်းဆီးထားစဉ်တေဆုံးခဲ့တဲ့အတွက်ကြောင့်နိုင်ငံတဝန်းမကြေမနက်ဖြစ်ပြီးအစိုးရကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ဗီအိုအမေရိကန်တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 633နဲ့6383ညတိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလှိုင်းနှက်မီတာ190 kHz 1905ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာ COVID-19 ကာယဝဂဒဏ်ကိုခံရတဲ့အပြင်စစ်တပ်ကပါအာဏာသိမ်းလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့လူရည်ထက်ဝက်လောက်ဟာဆင်းရဲတွေနဲ့တဲ့အနေထားနဲ့ကြုံနေရတယ်လို့ကုလသမဂ္ဂကတောက်ကြနေမှာသတိပေးလိုက်ပါတယ်။
And in Myanmar, our policy
and
development programs tell us that the number of people
who have been affected by COVID-19 has increased by 25% in the last 3 years. The UNDP has reported that 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 the UNDP has စင်ခေါမှုတွေရှိနေတဲ့ကြားတွေကပဲ UNDP ကအင်အားအ ਨੇ ပါဆုံးဒေသခံတသန်းလောက်ကိုတိုက်ရိုက်အကူအညီတွေပေးနိုင်ခဲ့တယ်လို့လည်းပြောပါတယ်။ပြည်ရင်းအိုးအိမ်ဆန့်ခွာထွက်ပြေးရသူတွေအတွက်အကူအညီတွေကိုပေးခဲ့တာဖြစ်ပြီးတော့ဒီထဲမှာဆန္ဒရိတ်ကမဟုတ်တဲ့ပစ္စည်းတွေပြန်တောက်ရရရှိအောင်လုပ်ပေးတာအသေးစားလုပ်ငန်းရှင်လေးတွေအတွက်ငွေကြေးထောက်ပံ့တာဓာတ်မြေဩဇာနဲ့မျိုးစည်တွေပေးတာအထူးသဖြင့်ဥဆောင်ပြီးရုန်းကန်နေရတဲ့အမျိုးသမီးတွေကိုအထောက်အကူတွေပေးခဲ့တာဖြစ်ပြီးတော့လာမယ့်2နှစ်အတွင်းမှာနောက်ထပ်ဒေသခံ9တန်းကိုတိုက်ရိုက်အကူအညီတွေတိုးမြှင့်ပေးဖို့လှုံ့ဆော်သွားမယ်လို့လည်းပြောပါတယ်။ဒါ့အပြင်လေနဲ့ထွက်ပြေးနေကြတဲ့ကပ်ပလီပင်နယ်ပြင်တွေကရွန်ဂျာတွေကိုကယ်ဆယ်ဖို့နဲ့အန်ဒီယခင်းအောင်ကန်းကတ်ခွင့်ပေးဖို့ထပ်တလဲလဲတောင်းဆိုနေပေမဲ့ဂရုမစိုက်ကြတာအတွက်ဒုက္ခတဲ့ကူညီဆောင်ရှောက်ရေးဆိုင်ရာ UNHCR ကလည်းအထူးစိတ်ပြေရာကြောင်းပြောပါလေ။နိုဝင်ဘာလကတည်းကအင်ဒိုနီးရှားကမ်းလွန်မှာရောက်နေတဲ့ အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်200လောက်ကိုတင်ဆောင်လာတဲ့တင်မဟာအခုချိန်မှာမလကရေလက်ချတဝက်ရေပြင်ထဲမှာပဲရှိနေစေတော့ဖြစ်ပြီးတော့ဒီထဲမှာတည်ဆုံးသူတွေရှိနေတယ်လို့အသက်မသေးပဲကြံ့နေသူတွေကလည်းအစားအစာနဲ့တောက်ရည်ပြက်လက်ပြီးမကြမ်းမမှာဖြစ်နေကြတယ်ဆိုတဲ့သတင်းတွေကြောင့်သူတို့ကိုကယ်ဆယ်ဖို့အတွက် UNHCR ကထပ်မံပြီးတော့လည်းပန်ကြားလိုက်ပါတယ်
ဒေသတွင်းမှာတရုတ်နဲ့မြောက်ကိုရီးယားတို့ရဲ့ချင်းချောက်မှုရှိတဲ့အခြေအနေတွေကိုကိုးကားပြီးဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကသူ့နိုင်ငံရဲ့ကာကွယ်ရေးမဟာဗျူဟာတစ်ကိုအဓိကထားပြောင်းလဲဖို့တောက်ကြနေကထုတ်ဖော်ပြောဆိုခဲ့ပါဗျ။အဲ့ဒီထဲမှာကာကွယ်ရေးအသုံးစရိတ်မြင့်တင်တာနဲ့တာဝေးပြစ်မီဆိုင်းဓုံးတွေကိုကြိုတင်ပစ်ခွင်းနိုင်တဲ့လက်နက်တွေတပ်ဆင်တာလည်းပါဝင်ပါတယ်
။現在の自衛隊の能力で我が国に対する
ကျွန်တော်တို့နိုင်ငံရဲ့တပ်ဖွဲ့တွေကချင်းချောက်မှုတွေကိုကာကွယ်နိုင်သလားဆိုရင်ပွင့်ပွင့်လင်းလင်းပြောရရင်လက်ရှိအခြေအနေကတော့လုံလောက်မှုမရှိပါဘူးလို့ဂျပန်ဝန်ကြီးချုပ်ကပြောဆိုသွားတာပါဂျပန်နိုင်ငံရဲ့လုံခြုံရေးအခြေအနေဟာပိုပြီးတော့တောင်မှတည်ငြိမ်မှုမရှိတဲ့အတွက်ပြိုင်ဘက်တွေရဲ့ချင်းချောက်မှုနဲ့တိုက်ခိုက်ရေးနည်းလမ်းသစ်တွေကိုဂျပန်တပ်ဖွဲ့တွေကဟန်တာနိုင်ခြင်းရှိမရှိမိမိတို့အစိုးရအနေနဲ့စဉ်းစားသုံးသပ်နေကြောင်းတိုချိုမျိုးကသတင်းစာရှင်းလင်းပွဲမှာသူကပြောပါတယ်။အဲဒီနောက်လက်တွေ့ကြကြသုံးသပ်ပြီးတဲ့နောက်ဂျပန်ကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်ရှိအနေအထားဟာချင်းချောက်မှုကိုကာကွယ်ဖို့အတွက်လုံလောက်မှုမရှိဘူးလို့သတ်မှတ်ခဲ့ကြောင်းသူကပြောပါတယ်။ဒါကြောင့်မဟာဗျူဟာအသစ်ချမှတ်ရေးအရနောက်9နှစ်အတွင်းဒေါ်လာ320ဘီလီယံကျော်သုံးစွဲပြီးစည်ရေးတည်ဆောက်မှုတွေပြုလုပ်မှာဖြစ်ပါတယ်။ဒါဟာလာမယ့်2028ခုနှစ်မှာအမျိုးသားပြည်တွင်းထုတ်ကုန်ရဲ့နှစ်ရာခိုင်နှုန်းဖြစ်ပါတယ်။အဲ့ဒီအစီအစဉ်ရဂျပန်ပြည်တွင်းထုတ်လုပ်တဲ့လက်နက်တွေကိုအစစ်မြင့်တင်ရုံသာမကအ ਨੇ စုံအမေရိကန်ထုတ်တာဝဲပစ်တော်မဟော့ခရုစ်မစ်ဆိုင်းဒုံးကြီးတွေကိုလည်းဝယ်ယူသွားမှာဖြစ်ပါတယ်ဂျပန်နိုင်ငံရဲ့ကာဝေးဆိုင်ရာမဟာဗျူဟာတစ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းချိုးဆိုလိုက်ပါတယ်ခင်ဗျာ
ကမ္ဘာတလုံးမှာဒီနှစ်တွင်ကာလဝန်ရောက်ကဖြစ်ပွားမှုတွေမကြုံစဘူးတို့လာတာဟာဥရိယာတီပြောင်းနေမှုကြောင့်ဖြစ်တယ်လို့ WHO ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်နိုင်ငံပေါင်း30ကျော်မှနေမှာဒီနှစ်အတွင်းကာလဝန်ရောက်ကဖြစ်ပွားခဲ့တဲ့အတွက်ဒါဟာပုံမှန်ထက်30မြင့်တက်လာတာဖြစ်ကြောင်းနဲ့ဒါဟာဥရုယာတိပြောင်းလဲမှုတွေကြောင့်အဓိကဖြစ်တယ်လို့ WHO ကကာလဝန်ရောက်ကနဲ့ဝန်ရောက်ကကုဆက်ပြန်ပေါက်မှုဆိုင်ရာအကြီးအကဲဖြစ်တဲ့ဖီလီပီဘော်ဇူရာကပြောပါတယ်။အာဖရိကဥဂျိုဒေတာ၊ဆာဟီဒေတာနဲ့တခြားကမ္ဘာဒေတာတချို့မှာရေအကြီးအကဲကျုပ်ကြီးခဲ့ရတယ်လို့မကြုံစဘူးပြင်းထန်တဲ့မုန်တိုင်းတွေတန်ခမ်းရတယ်လို့ပြောပါတယ်။တချို့ဒေသတွေမှာမိုးအကြီးကျယ်ခေါင်းပြီးတော့တချို့ရေအကြီးကျယ်ရှမ်းလမ်းတဲ့ cyclone ဒဏ်တွေကြောင့်ကာလဝန်ရောက်ကဟာဆက်ပြီးတော့ကူးဆက်ပြန့်နှံ့လာနိုင်တယ်လို့လည်း WHO ကသတိပေးပါတယ်
။မနေ့တောက်ကြတဲ့အစောပိုင်းကဂျာမနီနိုင်ငံကအေယာမ၅ပြတိုက်ကန်ကြီးကွဲထွက်ပြီးရေလီတာတသန်းလောက်ယိုဖိမှုနဲ့အတူအပူပိုင်းဒေသ၅မျိုးစိတ်1500ကျော်ဟာအဆောင်တွင်တင်သားမကရှေ့လမ်းဘက်အထိပြန်ကျဲကုန်ပါတယ်အဲ့ဒီဒွန်အကွေယာငါးပြတိုက်ထားရှိရာ Radisson Blue Hotel ရှိရာကိုအရေးပေါ်ကယ်ဆယ်ရေးလုပ်သား100လောက်ချက်ချင်းရောက်ရှိလာပြီးလုပ်ဆရာရှိတာတွေကိုအများဆုံးလုပ်ကြပါတယ်ဟိုတယ်ကိုလာရောက်တဲကိုသူတွေကိုတော့ဘေးလွတ်ရာပြောင်းရွှေ့ပေးထားပါတယ်အဲ့ဒီငါးပြတိုက်ကန်ကြီးကို Radisson Blue Hotel ရဲ့ဧကန်အလယ်မှာပြီးခဲ့တဲ့2003ခုနှစ်ကအဖက်ဖက်ကမြင်အောင်မှန်တွေနဲ့တိဆောက်ပြသထားတာဖြစ်ပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှဒီကုလသမဂ္ဂမှာကိုစားပြုမှုနဲ့ပတ်သက်တဲ့အကြောင်းကိုအရင်ပြောပြခြင်းပါတယ်တမ္မာကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာအမြဲတမ်းကိုယ်စားလှယ်အဖြစ်နောက်ထပ်တစ်နှစ်တက်တန်းဆက်လက်ထားရှိသွားဖို့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကတောက်ကြနေမှာအတီးပြုတ်လိုက်တယ်လို့ကုလသမဂ္ဂအတိုင်းဝိုင်းနဲ့နီးစပ်သူတချို့ကပြောပါတယ်။ဥကြုံမိုးထွန်းအခုလိုဆက်ပြီးတာဝန်ထမ်းဆောင်ခွင့်ရတဲ့အတွက်မြန်မာပြည်တွင်လူအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့မြန်မာဒီမိုကရေစီပြောင်းလဲရေးကိုကမ္ဘာနိုင်ငံတွေပိုသိလာအောင်လှုံ့ဆော်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါပါ။ဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါလေဗျာ။ကုလသမဂ္ဂမှာကိုယ်စားလှယ်စီစဉ်ရေး Credentials Committee ကတမ္မာကြီးဦးကျော်မိုးထွန်းကိုနေမြဲအတိုင်းနောက်ထပ်တက်တန်းတစ်နှစ်ထားရှိဖို့တနင်္လာနေ့ကျင်းပတဲ့အစည်းအဝေးကနေသဘောတူဆုံးဖြတ်လိုက်တာဖြစ်ပါတယ်။ Credential Committee ရဲ့ဒီဆုံးဖြတ်ချက်ကို89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကဒီဇင်ဘာ16ရက်တောက်ကြနေ့မှာအတည်ပြုလိုက်တယ်လို့နယူးယောက်မြို့မှာတမ္မာကြီးဦးကျော်မိုးထွန်းကိုအနီးကပ်ကူညီနေတဲ့
NYCBC အဖွဲ့ကဦးနေတင်မြစ်က VOE ကိုပြောပါတယ
်ကျွန်တော်ပေါ့ခုကြားသည့်တလောက်ဆိုရင်ကုလသမဂ္ဂကဒီအထွေထွေညီလာခံကြီးကအတည်ပြုလက်ပြီးလို့ကျွန်တော်သိရပါတယ်အကျွန်တော်နားလည်ထားတလောက်ဆိုရင်ဥတော်မိုးထုတ်ကိုပြီးခဲ့နှစ်ခါတိုင်းပဲဒီ2023ဒီစက်တင်ဘာလဒီပေါ့တနစ်တတိကိုညီလာခံကြီးမကျင်းမခင်ကြည့်သူဟာဆက်လက်ပြီးတော့အရင်အတိုင်းပဲအာသူဆက်လက်ပြီးတော့သူလှုပ်ဆောင်နိုင်ွင့်ရှိမယ်တိုးစုပ်ကွင်းတွေရှိမယ်အာသူလှုပ်ရှားပိုင်ွင့်တွေရှိမယ်လို့ကျွန်တော်နားလည်ပါတယ်ခင်ဗျာ
ဥကြုံမိုးထုံကိုတက်တန်းတစ်နှစ်တိုးလိုက်ပြီမဲ့ကုလသမဂ္ဂမှာနိုင်ငံကိုစားပြုမှုအရေးကိုတော့ဆိုင်းငံ့ထားကြဖို့ Credential Committee ဝင်တွေကသဘောတူခဲ့ကြပါပါစစ်ကောင်စီပြောခွင့်ရမိုးချုပ်စော်မင်းထွန်းကတော့ကုလသမဂ္ဂ Credential Committee အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောထားကွဲလွဲမှုရှိနေပြီးဥကြုံမိုးထုံကို2023စက်တင်ဘာလအထိတနှစ်သက်တမ်းတိုးပေးလိုက်တယ်ဆိုပေမဲ့ဒီနေရာအတွက်အပြောင်းလဲတွေရှိလာနိုင်သေးတယ်လို့သုံးသပ်ပြောဆိုပါတယ
်ကုလသမဂ္ဂအထွေထွေညီလာခံရဲ့စီမင်း29အရာကတော့လက်ရှိရှိနေတဲ့လူကိုသူတို့ဒါဆက်လက်ထားရှိတဲ့သဘောတက်ရောက်တာပေါ့တက်ရောက်တယ်သို့တော်လည်းဒါဘယ်အဖွဲ့အစည်းမှအတိမပြုတဲ့သဘောမဟုတ်ဘူးလို့တော့တွေ့ရတယ်ဒါကြောင့်မလို့ကျွန်တော်တို့ကဒီအခြေအနေဒီအထွေထွေညီလာခံကာလတစ်လျှောက်လုံးပေါ့ဗျာ2023စက်တင်ဘာလတိဆက်ရှိနေမယ်လို့တော့ကျွန်တော်တို့ဒါပုံသေးမှတ်ယူလို့တော့မရဘူးဒီကိစ္စနဲ့ပတ်သက်ပြီးခေါင်းအလွာကော်မတီတွေကြားမှာထပ်မှန်ပြီးဆွေးနွေးဖို့ရှိတယ်လို့ပဲကျွန်တော်တို့မြင်ပါတယ
်ဦးကျော်မိုးထွန်းအခုလိုဆက်ပြီးတာဝန်ထမ်းဆောင်ဝင်ရတဲ့အတွက်မြန်မာဒီမိုကရေစီအရေးအတွက်အားရစရာတွေဖြစ်လာလိမ့်မယ်လို့ဦးနေတင်မြင့်ကမြင်ပါတယ်
တက်ကဥတော်မုံထုံဒီလိုဆက်လက်ထားရှိပြီးတော့သူခရတကမှာတည်ရှိနေတဲ့အတွက်အန်ယူဂျီအစိုးရနဲ့ຫນွေဥတော်လိုင်းကိုဒီအမေရိကန်နိုင်ငံအပါအဝင်ကမ္ဘာနိုင်ငံအသီးသီးရပို့ပြီးထောက်ခံနိုင်အောင်သူလုပ်ပေးနိုင်တဲ့အနေအထားရှိသလိုဒုတိယအနေနဲ့ကတော့ကျွန်တော်တို့အခုစစ်အကြမ်းဖက်အုပ်စုရဲ့မတရားတပ်ဖြတ်မှုတွေဥပဒေနဲ့လုံဆော်မှုတွေကိုသူကကမ္ဘာနိုင်ငံအသီးသီးကိုသူခရတကစင်မြင့်မှာတိတိကျကျသူပြောဆိုနိုင်တဲ့အတွက်တဲ့အာနာရှင်ရဲ့တာဆုံးခန်းဆုံးလဲဒါမမှားပါဘူးပြီးတော့ကျွန်တော်တို့ဒီမိုအင်အားစုတွေရဲ့ဒီပန်းတိုင်ကပုံပြီးနှီးဝါပြီလို့လဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
Credential Committee မှာကုလသမဂ္ဂလူညုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်အမေရိကန်ပြည်ထောင်စုရုရှားတရုတ်တို့အပါအဝင်နိုင်ငံ၉နိုင်ငံပါဝင်ကြတာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့ညီမပြည်စနေနေ့မနေ့ကအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီအမေရိကန်ပြည်ထောင်စုကဥပဒေကြမ်းအတည်ပြုတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်မြန်မာဒီမိုကရေစီတိုက်ပွဲဝင်နေသူတွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုကူညီထောက်ပံ့မဲ့အချက်လက်တွေပါဝင်တဲ့အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA ကိုဒီဇင်ဘာ16ရက်နေ့ကအမေရိကန်အထက်လွှတ်တော်ကပါအတည်ပြုလိုက်ပါပြီဒီဥပဒေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပေါ်ဘလောက်ထိတည်ရောက်မှုရှိလာနိုင်ပါသလဲဘယ်လိုအကျိုးတည်ရောက်မှုတွေဖြစ်လာနိုင်သလဲဆိုတာတက်ကြွလှုပ်ရှားသူတွေတိုင်းရင်းသားခေါင်းဆောင်တွေနဲ့နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်ကိုစူးစီးပြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်စုမြတ်မွန်ကပြောပြထားပါတယ်ခင်ဗျာ
အမျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA မူကြမ်းကိုဒီဇင်ဘာလ16ရက်နေ့ကအမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့ပါတယ်လွှတ်တော်နှစ်ရက်အတည်ပြုပြီးပြီဖြစ်လို့ဥပဒေအဖြစ်သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးဖို့သာချမှာတော့တယ်ဒီဥပဒေကြမ်းအပေါ်မြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနိုင်ငံရေးလှိလာသူတွေကထောက်ခံကြိုးဆိုခဲ့ကြသလို NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလက်ရှိလာကလည်းအခုလိုမျိုးအတည်ပြုပေးခဲ့တဲ့အထက်လွှတ်တော်နဲ့အောက်လွှတ်တော်ကိုကျေးဇူးတင်ကြောင်းထုတ်ပြန်ခဲ့ပါတယ်ဒီဥပဒေအတွင်းຫນွေဥတော်လာရေးနောက်ပိုင်းဖွဲ့စည်းလာတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်းအမင်ခံကောင်စီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုအမည်နဲ့တကွကူညီထောက်ပံ့မယ်ဆိုတာကိုဖော်ပြထားတာကြောင့်ထူးခြားမှုရှိလာနိုင်တဲ့ဥပဒေတရားလည်းဖြစ်ပါတယ်မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိုဆန့်ကျင်နေတဲ့တိုင်းရင်းသားလက်နက်က EAO တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုလက်နက်မဟုတ်တဲ့ကျွမ်းကျင်မှုပိုင်းအကူအညီတွေထောက်ပံ့ဖို့ဆိုတာပါဝင်ပါတယ် ဥပဒေအဖြစ်နဲ့ပြဋ္ဌာန်းလိုက်ပြီဆိုရင်တော့ဒါဟာအမေရိကန်ရဲ့မြန်မာနဲ့ပတ်သက်တဲ့မူဝါဒပိုင်းမှာအရေးကြီးတဲ့အရွေးတစ်ခုဖြစ်လာနိုင်တယ်လို့မြန်မာဒီမိုကရေစီရဲ့လမ်းကြောင်းမှာလည်းတစ်စုံတစ်ခုအရွေးအပြောင်းဖြစ်လာနိုင်တယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဥဖေတန်ကတုံ့သက်ပါတယ
်။အဲဤဥရီပါဝင်အင်ဒါနိဗ္ဗာန်အထောက်ကူပြုမယ်ဆိုတဲ့ဆုံးဖြတ်ချက်ကတော့တော်တော်ကိုနိုင်ငံရေးအချင်းရှစ်တလန်းရောက်သွားတာပေါ့။တော့ဒီဘက်ကိုအတိအမှတ်ပြုလိုက်တဲ့သဘောပေါ့နော်အထူးသဖြင့် NUG ပါဝင် AAO တွေကိုအရေးပြင်းပြင်းပေါ့နော်အတိအမှတ်ပြုလိုက်တဲ့အကူအညီပေးမယ်ဆိုတာကဒါနိုင်ငံရေးအဖြစ်တော့ကျွန်တော်ရှေ့ကိုတန်းဟာရွေးသွားတာပေါ့နော်အဲဒါကြောင့်ဒါတော်တော်ကိုအရေးကြီးပါတယ်ဒါကအရေးတစ်ခုကိုရွေးသွားတယ်ဒီဆီယနာရှင်စနစ်ရဲ့ဆိုးကျိုးတွေကိုပြည်သူတွေတကယ်တမ်းအဓိကမကခံစားလာရပြီဆိုရင်တော့မိပညာအထောက်အကူကနေပြီးတော့စီးရီးအထောက်အကူပြုဖို့အတွက်လမ်းတစ်ခါတစ်ခါပွင့်သွားတယ်လို့လည်းကျွန်တော်တုံးတက်လို့ရတယ်ပေါ့ဒီအကျိုးဆက်ကြောင်လဲအဲဒီတိုင်းသားလေးနဲ့ကရင်ဖွဲ့ရကစနော်အ NUG ပါဝင်ပါတီတွေအတွက်အကျိုးသက်ရောက်မှုတစုံတရာရှိတာလိမ့်မယ်ဟောဒါကြောင့်ဒါကကျွန်တော်တို့ကြိုးစားမကိစ္စဖြစ်တယ
်စစ်ကောင်စီပြောခွင့်ရသူဘိုးချုပ်စော်မင်းထွန်းကအမေရိကန်လွှတ်တော်ရဲ့ခြေလက်ဟာအကြမ်းဖက်မှုကိုအားပေးတာဖြစ်တယ်လို့ဝေဖန်တုံ့ပြန်ခဲ့ပါတယ
် NUG ပေါ့နော် CIA ကျွန်တော်တို့နိုင်ငံရင်းတဲ့ PDF ပေါ့ကျမ်းပဲလုပ်ရတယ်ကိုမြေပြင်မှာလက်တွေ့လဲလုပ်နေတယ်အကြမ်းဖက်လုပ်ရတဲ့လှုပ်ဖို့ပြည်သူချင်းချင်းဒလန်ဖြစ်ဆွဆွဲပြီးတက်ဖို့အာပီနေတဲ့အမျက်လုံးစော်နေတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးကြဒါထောက်ပံ့ပေးဖို့ယူရဲဆိုတာလည်းကျွန်တော်သိရပါတယ်ဒီတိုင်းဒါဆိုရင်အမေရိကန်နိုင်ငံအနေနဲ့ကလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်ပွားနေစေဖြစ်ပွားလာဖို့ပြီးရင်ကျွန်တော်မြန်မာနိုင်ငံအတွင်းမှာမငြိမ်သက်ဖြစ်ပေါ်လာသေးဖို့ကိုယ်ရည်ပြီးလှောက်ဆောင်တယ်လို့ပဲကျွန်တော်မြင်ပါတယ်ဗျ။အဲမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးကိုဆောင်နိုင်ငံပြည်နယ်အေရှာရေးကိုပုံမပြီးတော့ကျွန်တော်တို့ဒါခိုက်ခိုက်ဖေးတယ်လို့ပဲပြောချင်ပါတယ
်။ဒေါ်လာရဲ့အင်အားစုတွေကိုအမေရိကန်ဘက်ကအခုလိုမျိုးကျွမ်းကျင်မှုပိုင်းအကူအညီတွေပေးလာခဲ့ရင်အမေရိကန်ရဲ့ဩဇာဟာမြန်မာပြည်ရင်းကိုပို့ပြီးတက်ရောက်လာနိုင်ပြီးဒီဟာဟာအိန္ဒိယချင်းတရုတ်ဘက်ကလည်းသူတို့ဩဇာမြန်မာပြည်ရင်းမကျနိုင်အောင်လှုံ့ဆော်လာပွဲရှိနိုင်တယ်လို့နိုင်ငံရေးလှစ်လာသူဦးရထွန်းကတော့မြင်ပါတယ်
။ဒီအမေရိကန်ကအဲ့ဒီလိုကူညီမှုပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကလည်းမျက်ခင်မပြတ်တော့စောင့်ကြည့်နေလိမ့်မယ်လို့ထင်တယ်။အမေရိကန်ကအဲ့လိုကူညီပေးတဲ့အတွက်ကြောင့်မလို့နာဆာကကိုတော့လာတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေတဲမှာအနောက်အုပ်စုကဒီလိုဩဇာကျွမ်းမှုသွားမှာကိုတော့ကျုပ်ကလည်းမလိုလားဘူးအဲ့ဒါသူဘယ်လိုတံပြန်မလဲဆိုတာစိတ်ဝင်စားဖို့ကောင်းတယ်ပေါ့နော်စောင့်ကြည့်ကြမှာပေးကြတာတစ်ခုကတော့အခုလိုဒီကူညီခြင်းကစစ်ပွဲတော့ပို့ပြီးတော့ရှေ့သွားမှာပေါ့
အမေရိကန်အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေ NDAA 2023မှာမြန်မာနိုင်ငံအပြင်မြောက်ကိုရီးယားနိုင်ငံ၊အီရန်နိုင်ငံနဲ့တခြားသောနိုင်ငံတွေနဲ့ပတ်သက်လို့ဆောင်ရွက်သွားမယ့်ကိစ္စတွေလည်းပါဝင်ပါတယ်။အမေရိကန်အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေအရ2023တခုလုံးမှာအမေရိကန်ဒေါ်လာ858ဘီလီယံသုံးစွဲသွားဖို့ခွင့်ပြုထားပါတယ်။နောက်ပြီးတော့ဒီဥပဒေထဲမှာစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တဲ့MOGE မြမရေနံနဲ့တဘာဝတက်ခွေလုပ်ငန်းကိုပိတ်ဆို့တန်ခတ်တာအပအဝင်လူခွေရေချိုးဖောက်နေတဲ့မြမစစ်ကောင်စီနဲ့အတိုင်းဝိုင်းကိုတန်ခတ်ပိတ်ဆို့မှုတွေဒီထက်ထိရောက်တဲ့အရေးယူမှုတွေလှုပ်ဖို့ကိုလည်းထည့်သွင်းထားပါတယ်။အဲ့ဒီအချက်တွေအပြင်တိုင်းရင်းသားပြည်နယ်တွေနဲ့တိုင်းရင်းသားတွေကြားမှာ Federal စနစ်ခိုင်မာလာစေအထောက်အကူဖြစ်မဲ့အစီအစဉ်တွေပေးဖို့လည်းပါဝင်ပါတယ်။စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးတော့အရသာအုပ်ချုပ်မှုပြန်လည်ပေါ်ပေါက်လာအောင်ထုတ်ဖော်ပြောကြားပြီးလှုပ်ရှားနေတဲ့စစ်တပ်တပ်ဖွဲ့ဝင်ဟောင်းတွေကိုကူညီထောက်ပံ့မှုကိုလည်းထည့်သွင်းထားပါတယ်ရှင်
။မြန်မာဒီမိုကရေစီရေးကိုထောက်ပံ့မှုပေးမဲ့ NDAA အဥပဒေပေါ်အမြင်တွေကိုနှားဆင်ခဲ့ရတာပါခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 103ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတော်မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA American အတန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ32 kHz 9335လိုင်းလိုမီတာ49 kHz 6153ညလမ်းလမ်းမီတာ190 kHz 1595ကနေဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။ကမ္ဘာတစ်လုံးမှာအစိုးရပိုင်းကရောအစိုးရမဟုတ်သူတွေကပါသူတို့ရဲ့ယုံကြည်ချက်နဲ့မကိုက်ညီသူတွေကိုအနောက်ရှက်ပေးတာ၊ချင်းချောက်တာ၊ဖမ်းဆီးထောင်ချတာအပြင်တပ်ဖြတ်မှုတွေပါရှိနေပါတယ်။ဒီလိုမတရားလှုပ်ဆောင်မှုတွေအတွက် American ပြည်ထောင်စုကလက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့နိုင်ငံသားရေးဝန်ကြီး Anthony Blinken ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ American ပြည်ထောင်စုရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ1998ခုနှစ်ဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုစနစ်တကျနဲ့ပုံမှန်ချိုးဖောက်နေတယ်လို့ယုံကြည်ရတဲ့နိုင်ငံတွေကိုအထူးစိုးရိမ်ရတဲ့နိုင်ငံများဆင်မှာထည့်သွင်းသတ်မှတ်ပေးဖို့ American နိုင်ငံသားရေးဝန်ကြီးကိုသမ္မတကတာဝန်ပေးအပ်ထားတာပါ။အထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်နိုင်ငံသားရေးဝန်ကြီးဘလင်ကင်တက်မှတ်ခဲ့တဲ့အထက်မှာအီရန်နဲ့တရုတ်ပြည်သူသမ္မတနိုင်ငံနှစ်နိုင်ငံစလုံးကမနစ်ကလည်းပါဝင်ခဲ့ပါ၏။အီရန်မှာဆိုရင်ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းမှုကနေအီရန်နိုင်ငံသားယာနဲ့ချီတည်ဆုံးခဲ့ရပါ၏။ကုလသမဂ္ဂထုတ်ပြန်ချက်အရအီရန်မှာစက်တင်ဘာလ16ရက်နေ့ကမွတ်စလင်ခေါင်းစည်းပွဲကိုစနစ်တကျမချုပ်မှုနဲ့ဖမ်းခံရတဲ့ကတ်အမျိုးသမီးငယ်မာရှာအာမီနီရဲလက်ထဲမှာတည်ဆုံးခဲ့ရတဲ့နောက်ဖြစ်ပွားလာတဲ့ဆန္ဒပြမှုတွေကြောင့်အဖမ်းခံရတဲ့သူကတောင်းတတောင်ရှိနေပါတယ်။အီရန်အာဏာရှင်ဟာဘာဟာအီတွေ၊ဆွနီမွတ်စလင်တွေ၊ခရစ်ယာန်ဘာသာပြောင်းထားသူတွေ၊ဖျားမဲ့ဝါရီတွေအပါအဝင်အနည်းစုဘာသာဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးလုပ်လာတယ်လို့လည်းကုလသမဂ္ဂကပြောပါရည်။တရုတ်နိုင်ငံမှာတော့တရုတ်အာဏာပိုင်တွေကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေ၊ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတွေအပြင်ရှင်ကျမ်းမှာအများစုဖြစ်နေတဲ့အဝိဂါမွတ်စလင်တွေနဲ့တခြားတိုင်းရင်းသားတွေလူနည်းစုဘာသာဝင်တွေပေါ်ပြစ်မှုကျူးလွန်တာတွေအတွက်အမေရိကန်ပြည်အောင်စုကအထူးစိုးရိမ်ကြောင်းဝန်ကြီးဘလင်ကင်ကထပ်လောင်းပြောကြားခဲ့ပါတယ်။ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအတွက်အထူးစိုးရိမ်ရတဲ့နောက်နိုင်ငံတွေကတော့မြန်မာ၊ကျူဘာ၊အီရီထရီးယား၊နီကရာဂွာ၊မြောက်ကိုရီးယား၊ပါကစ္စတန်၊ရုရှား၊ဆော်ရီအာရေဗျာ၊တာဂျီကစ္စတန်၊တာကမန်နစ္စတန်နိုင်ငံတွေဖြစ်ပါတယ်။အယ်ဂျီးရီးယား၊ဘောအာဖရိကသမ္မတနိုင်ငံ၊ကော်မိုရိုစ်နဲ့ဗီယက်နမ်နိုင်ငံတွေကိုတော့ဘာသာရေးလွတ်လပ်ခွင့်အကြီးအကျယ်ချိုးဖောက်မှုကိုလက်ခံတာဒါမှမဟုတ်လှုပ်ဆောင်နေတာကြောင့်အထူးစောင့်ကြည့်ရမယ့်နိုင်ငံများဆင်းမှာဝန်ကြီးဘလင်ကင်ကထည့်သွင်းခဲ့ပါသေး။ဒါ့အပြင်အထူးစိုးရိမ်ရတဲ့အဖွဲ့အစည်းတွေဖြစ်အယ်ရှာဘတ်၊ဘိုကိုဟာရမ်၊ဟိုင်ယက်တယ်ရီ၊အယ်ရှမ်၊ဟူသီတွေနဲ့အိုင်အက်စ်တို့ကြောင့်အဖွဲ့ရဲ့ဆာဟာရာဒေသနဲ့အနောက်အာဖရိကဒေသအဖွဲ့အစည်းတွေ၊ဂျမာနူဆရတ်၊အယ်အစ္စလမ်ဝါလ်မွတ်စလင်တွေတာလီဘန်နဲ့ဗဟိုအာဖရိကနိုင်ငံတွေကလှုပ်ရှားနေတဲ့ဝိုက်နာအဖွဲ့အပါအဝင်အဖွဲ့အစည်းအများပြားကိုထည့်သွင်းထားပါတယ်။ကမ္ဘာတစ်လောကနိုင်ငံတိုင်းမှာဘာသာရေးဒါမှမဟုတ်ယုံကြည်မှုဆိုင်ရာလွတ်လပ်မှုရှိမရှိဘာသာရေးနှိပ်စက်မှုဒါမှမဟုတ်ခွဲခြားဆက်ဆံမှုနဲ့ရင်ဆိုင်နေရမှုရှိမရှိဆိုတာကိုအမေရိကန်ကဆက်ပြီးတော့တည်တည်ချာချာစောင့်ကြည့်နေမှာဖြစ်ကြောင်းလည်းဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။နိုင်ငံအစိုးရတွေအနေနဲ့နိုင်ငံတကာစံနှုန်းတွေပေးထားတဲ့ဂရီကဝတ်တွေနဲ့မကိုက်ညီတဲ့လှုပ်ဆောင်ချက်တွေဥရီတွေကိုပြန်လည်သုံးသပ်ဖြည့်ရှင်ဖို့အခုစိုးရိမ်ရတဲ့နိုင်ငံအဖြစ်သတ်မှတ်ခံရတဲ့စည်းငါးတွေပယ်ဖြတ်နိုင်မယ်ခိုင်မာတဲ့နည်းလမ်းတွေကိုချပြဖို့အစိုးရအားလုံးနဲ့တွေ့ဆုံရင်းအမေရိကန်ပြည်အောင်စုကကြိုဆိုပါတယ ်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာသိမကြခင်မှာပဲဒီအမျိုးသမီးကန္တာတုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နှီးပညာစတဲ့အပတ်စဉ်ကန္တာတွေကို VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကြည့်ရှုကြရမှာဖြစ်ပါတယ်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ ဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီခင်ဗျာ။မြန်မာပြည်ရဲ့စနေနေ့မနက်ခင်း VOA ရဲ့အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒူမီတာ3249လိုင်းလမ်းမီတာ190ပြင်VOA ရဲ့ Facebook, YouTube စာမျက်နှာကပါတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အဲ့ဒီတဲကမှအမျိုးသမီးကဏ္ဍကိုအရင်ကြည့်အောင်ပါ။မြန်မာဒီမိုကရေစီကိုအော်စတြေးလျအစိုးရကအသိမှတ်ပြုပြီးလိုအပ်နေသူလူသားချင်းစာနာမှုအကူအညီတွေထိထိရောက်ပေးနိုင်အောင် PR တွေတိုက်တွန်းပေးသွားမယ်အကြောင်းဩစတြေးလျအိမ်အောင်ရှင်အလှမယ်ပြိုင်ပွဲမှာ Charity Queen တရဖူကိုစုခုရရှိခဲ့တဲ့မြန်မာနယ်ဝါဩစတြေးလျနိုင်ငံသူမတ်ဆိုဖီယာစာကစ်ကပြောပါတယ်မြန်မာရေးကိုပို့ပြီးတော့ထိထိရောက်ဆောင်ရွက်ခြင်းနဲ့အတွက်အခုလိုမျိုးအလှမယ်ပြိုင်ပွဲကိုဝင်ပြိုင်ခဲ့တာလို့သူကဆိုပါတယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေတင်ပြထားပါတယ်ခင်ဗျာThere's a path we must choose sometimes. Gotta stand up and fight sometimes. Okay.တော်လေကျွန်မအရင်ဆုံးမေးလိုက်ချင်တာကတော့မက်ဆိုဖီယာကျွန်မတည်တလောက်ဩစတြေးလျကိုငငယ်လေးလေးရောက်သွားတယ်စေကျော်တက်ပေါ့နော်ဟိုနိုင်ငံမှာလည်းနှစ်ပေါင်း20ကျော်28နှစ်လောက်နေတယ်လို့သိထားရပါတယ်ဆိုတော့ဒီလိုအလှမဲ့ပြိုင်ပွဲကိုငငယ်လေးရရောက်တော့ကတော့ဝင်မပြိုင်ခဲ့ပဲနဲ့အခုဒီအိမ်နောက်ရှင်နော်ကလေးမိခင်လည်းဖြစ်နေပြီတဲ့အခုလိုချိန်မျိုးမှာမထူးခြားခြားဘယ်လိုစိတ်ကူးရပြီတော့များဘာကြောင့်ဝင်ပြိုင်ဖြစ်သွားတယ်ဆိုတာလေးအရင်ဆုံးပြောပြပေးပါလားရှင
့်မအရှင်းရှင်းပြောလို့ရှင်ဒီအလှမယ်တို့ဒီ beauty pageant နဲ့ပတ်သက်တဲ့အရာတွေတခါမှပေါ့နော်စိတ်ဝင်စားဘူးပေါ့နော်အဲပြီးတော့ကိုယ့်အတွက်ကလည်းဟိုမလိုအပ်ဘူးလို့ထင်တယ်ပေါ့နော်အဲနောက်တစ်ခုကဒီဟာကဒုတိယအကြိမ်ဝင်ရောက်ရှင်ပြိုင်ခြင်းပေါ့နော်ပထမအကြိမ်တုန်းက2015တုန်းကဒီ Mrs Australia ဆိုတာဝင်ပြိုင်ခဲ့ဘူးလေအဲ့တုန်းကလည်းဟို reason တစ်ခုပေါ့နော်အဲ့ reason ကဘာလဲဆိုတော့ဟိုအမမတမီးလေးရှိတမီးအကြီးလေးပေါ့နော်အဲ့အကြီးလေးကနည်းနည်းဟို low self esteem ဖြစ်တော့နည်းနည်း confidence မရှိတော့သူ့ကိုအမေတယောက်အနေနဲ့ဟိုဘယ်လိုမျိုးကူညီနိုင်ကောင်းမလဲဆိုပြီးတော့အဲ့တုန်းကလည်းဝင်ပြိုင်ခဲ့ဘူးလေပေါ့နော်အမဒီအကြောင်းလေးကိုရှင်းပြတဲ့ရည်ရချက်ကဘာဖြစ်လို့လဲဆိုတော့ဒီအလှမယ်ဝင်ပြိုင်ခြင်းတဲ့ဟိုပေါ့နော်နောက်ွယ်မှာအဲဟိုအကြောင်းနေရှိတယ်ဆိုတာလေးကိုပြောပြချင်တာပေါ့နော်အဲ့ဒီတုန်းကလည်းဝင်ပြိုင်ခဲ့ပြီးတော့တမီးလေးကိုဟို confidence ကို lift up လုပ်ပေးခဲ့တယ်မိခင်တယောက်ကလို symbol တက်ပြီးတော့အဲ့လိုဟို speech တွေပေးတာပါမြင်တော့သူလည်းဟို confidence တွေရပြီသူလည်း life changes ဖြစ်သွားတယ်ပေါ့နော်အဲ့ဒီတုန်းကလည်းဝင်ပြိုင်ခဲ့ရတာကိုဂုဏ်ယူတယ်ပေါ့နော်ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာတော့ဘာမှစိတ်ကူးမရှိဘူးအလှမယ်ဝင်ပြိုင်ဖို့ဘာဖြစ်လို့လဲဆိုတော့အချိန်လည်းမရှိဘူးနော်အိမ်တောင်တယ်လည်းအိမ်တောင်တယ်ကိုပိုင်စီးပွားရေးလုပ်ငန်းရှင်လည်းကိုပိုင်စီးပွားရေးလုပ်ငန်းရှင်ပြီးတော့ကလေး၃ယောက်နဲ့ဟိုရှိရှိမြောတနေ့နေတတူွားမှာတနေ့နဲ့တနေ့ကိုကို့အတွက်တော့အချိန်မရှိတဲ့အချိန်မှာဒီအလှမယ်ကိုဝင်ပြိုင်ဖို့လုံးဝစိတ်ကူးမရှိခဲ့ဘူးဒါပေမဲ့အားလုံးသိပြီးကြတဲ့အချိန်မှာကိုချစ်တဲ့ဟိုအမေမြန်မာပြည်ပေါ့နော်မြန်မာနိုင်ငံကြီးကဟိုအာနာသိမ့်ခံရတယ်တိုက်သူပြည်သားတွေအကုန်လုံးဒုက္ခတွေရောက်ကြတယ်လူငယ်တွေရွတ်ရွတ်ချင်ချင်နဲ့တိုက်ပွဲဝင်ပြီးတော့ဟိုကိုယ့်ဗမာပြည်အတွက်လွတ်လပ်ရေးပေါ့နော်ဒီမိုကရေစီရဖို့အတွက်ကိုတိုက်ပွဲဝင်နေကြတယ်အဲ့ဒီအချိန်မှာအဓိကဆုံးဖြတ်ချက်ကတော့ကိုယ့်မြန်မာပြည်သူပြည်သားတွေကိုဟိုကူညီခြင်းနဲ့တစ်ဖက်တစ်လမ်းအနေပြီးတော့ပံ့ပိုးခြင်းနဲ့ကို့မှာဟိုဘယ်လိုခေါ်မလဲပါဇက်ပဲပံ့ပိုးနိုင်တယ်နော်ငွေအားတို့ပါဇက်အားတို့ပဲပံ့ပိုးနိုင်တယ်ဆိုတော့တေချာစဉ်းစားတယ်အမအမျိုးမျိုးစဉ်းစားတယ်အများကြီးစဉ်းစားတယ်စဉ်းစားတော့အဖေကဘာထွက်လာလဲဆိုတော့အော်ငါဗမာပြည်မှာငါတို့ဗမာပြည်မှာအသက်ပေးသွားတဲ့သူတွေတပုံကြီးပဲเนาะလူငယ်လေးတွေငယ်ငယ်ရွယ်ရွယ်နဲ့မကြွေသင့်မဲနဲ့ကြွေခဲ့ရတဲ့အသက်တွေပေါ့เนาะငါအသက်45နှစ်ရှိပြီတချို့တွေဆို18တို့15တို့ ေသွားတဲ့လူတွေတပုံပြီးပါတော့ငါဘွားမှာငါနေပြိုခဲ့တယ်အဲတာယာအေဂျင့်နဲ့အိမ်တော်တစ်ခုတိဆောက်ထားတယ်ဈေးဝါးရေးလည်းကောင်းကောင်းမွန်ရှင်းတာသမီလေးတွေလည်းလိမ့်ပါတယ်ဆိုတော့ငါဘွားမှာအကုန်ပြည့်စုံနေပြီအဲ့တော့မပြည့်စုံသေးတဲ့လူတွေငါဘယ်လိုအကျိုးပြုရမလဲဆိုတဲ့စိတ်နဲ့ဒီပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ပြီးတော့နိုင်ခဲ့လို့ရှင်ရဒီပြမပြီမှာတွေမှာဒုက္ခရောက်နေတဲ့သူတွေနေဆက်မှာဒုက္ခရောက်နေတဲ့ PDF တွေပေါ့နော်အကုန်လုံးကိုဟိုတက်ကိုတက်နိုင်တဲ့တစ်ဖက်တစ်လမ်းနေကိုယ့်ရဲ့အတန်အထူးသဖြင့်အမရဲ့ voice ကိုအမအသုံးချပြီးတော့ဒီလူတွေကိုကယ်တင်ကူညီခြင်းနဲ့စိတ်နဲ့ဝေပြန်ခဲ့တာပ
ါဟုတ်ကဲ့အဲ့တော့အခုကျတော့ဒီတိုင်ပွဲဝင်တဲ့အခါမှာလည်းဒီ charity queens ပေါ့နော်ကိုယ့်ရဲ့ဒီဟိုလူသားအချို့ပြုပေါ့နော်လူမှုအချို့ပြု brighter လုပ်ငန်းတွေချောင်းမလို့ဒီလိုမျိုးဟိုအသိမှတ်ပြုတယ်လို့လည်းထင်ပါတယ်ဆိုတော့ဒီလို title တစ်ခုကိုရသွားတဲ့အခါမှာရောကိုယ့်အတွက်ပို့ပြီးတော့လှုပ်ဆောင်စရာတွေတာဝန်တွေပို့ပြီးတော့ရှိလာတယ်လို့ခံစားရသလားဒီပေါ်မှာရောအမဘယ်လိုခံစားမိလဲ
တရဖူရပြီဆိုတော့ crown ပေါ့နော် crown ဆိုတဲ့ဟာဒီတရဖူကတော်တော်မှလေးပါတယ်ဝေးရတာလည်းလေးတယ်တောင်းဝလည်းကြီးပါတယ်ဒီတရဖူရဲ့နောက်ွယ်မှာပေါ့နော်ဒီဟိုဘယ်လိုခေါ်မလဲ responsibility တွေကအများကြီးပါလာတယ်ပေါ့နော်ဒီ title တစ်ခုကိုလည်းရဖို့ဆိုတာလည်းမလွယ်ခဲ့ပါဘူးတကယ်စူးစမ်းခဲ့ရပါတယ်ဟိုလွယ်လွယ်ကူကူတက်မရခဲ့ဘူးဒီ training နေစင်းခဲ့ရတယ်နေမအိမ်ညာမအိမ်နဲ့ဟို research တွေလုပ်ပြီးတော့ကိုယ့်ရဲ့ဟိုအမကဒီတရဖူဘာကြောင့်ရခြင်းလဲဆိုတော့ခုနပြောသွားသလိုပဲကိုယ့်အတိုင်းပြည့်အတွက်ကိုလူမျိုးအတွက်ကိုဟိုကဖြစ်တဲ့အတွက်ကိုကိုအတွက်ဆိုကိုဒီလောက်မကြိုးစားဘူးပေါ့မနော်ဟိုပေမေမမက်နဲ့လုံးမိမှာမဟုတ်ဘူးဝင်လဲပြိုင်နေမှာမဟုတ်ဘူးပေါ့
အခုဒီတိုက်တဲကလည်းရထားပြီးသွားပြီဆိုတော့ကိုလည်းထင်ထားတဲ့အတိုင်းမြမကြီးပို့ပြီးတော့တိတိယောက်ယောက်လုံနိုင်ဖို့အတွက်အခြေအနေတစ်ခုပေါ့နော်ကိုယ်တိုင်ဖန်တီးလိုက်နိုင်ပြီဆိုတဲ့အခါကျတော့ရှေ့ဆက်ကပို့ပြီးတော့ထိချောက်အောင်ဓာတ်တွေလုတ်သွားဖို့စဉ်းစားထားတာရှိပါလေရှင
်အမလုံးမဲ့လုံရက်တရားတော့ဒီ Australia Governmentအမြဲတမ်း pressure ပေးရမယ်ပေါ့နော်တိအချက်ကဒီ NUG government ကိုအတိအမှတ်ပြုပြီးတော့ဒီ NUG government ကဟို minister တွေပေါ့နော်ဝန်ကြီးချုပ်တွေနဲ့တရားဝင်တွေ့ဆုံဆွေးနွေးပွဲတို့ဒီဒါမှအမကမြန်မာပြည်ထဲမှာဒီတောထဲမှာဒုက္ခရောက်နေတဲ့သူတွေကို humanitarian assistance အနေနဲ့ပတ်သက်တဲ့ drive တွေပို့ပေးလို့ရမယ်လေပြီးတော့တခါ Australia မှာရှိတဲ့ organization တွေပေါ့အထူးသဖြင့်ဒီ save company တို့ save company တို့အမျိုးသမီးနဲ့ပတ်သက်တဲ့အမျိုးသမီးသုံးဆောင်လို့ဟိုပေါ့နော်လိုအပ်တဲ့တကယ်ကိုလိုအပ်တဲ့သုံးဆောင်လို့ကျန်းမာရေးနဲ့ပတ်သက်တဲ့အရာတို့နောက်တစ်ခါအစာအသောက်ဟိုနောက်ကျောင်းနဲ့ကျောင်းကလေးတွေပေါ့ကလေးတွေတောထဲမှာတောထဲမှာစပေးရှောင်နေတဲ့ကလေးတွေဘယ်လိုမျိုးဟို education ကို support လုပ်ရမလဲလို့ပေါ့နော်ဒါတွေအကုန်လုံးကိုတက်ဆိုင်ရတွေနဲ့ဟိုတွေ့ဆုံဆွေးနွေးပြီးတော့မြန်မာပြည်ကအထူးဒီဒုက္ခရောက်နေတဲ့သူတွေကိုလိုအပ်တာတွေဖြည့်ဆည်းဖို့ဟိုတစ်နှစ်ဒီနောက်တစ်နှစ်နောက်နှစ်မှာပေါ့နော်စပြီးတော့ဟိုနေတိုင်းဆက်လက်လှုပ်ရှားသွားမယ်ပေါ့ပြီးတော့နောက်တစ်ခါ fundraising လည်းအကြီးလုပ်မယ်တစ်ဖက်တစ်လမ်းနေပြီးတော့ကူညီသွားဖို့အဆင်သင့်ပဲတိုက်ပွဲဝင်နေဆိုတာလူတိုင်းကအမျိုးမျိုးပေါ့နော်ဟိုတချို့တွေကပါးစပ်နဲ့တိုက်ပွဲဝင်နေတချို့တွေကစိတ်ကောလူရောနှိပ်ပြီးတော့တောထဲမှာလက်နက်ကင်ပြီးတိုက်ပွဲဝင်နေတချို့ကြတော့လည်းငွေအားနဲ့တိုက်ပွဲဝင်နေတချို့ကြတော့လည်းနှုတ်ပိတ်နေတဲ့သူရှိတယ်။ဟိုမတိကြအောင်ဆောင်တဲ့သူရှိပေါ့နော်။အမကတော့လက်ပြတန်းကျင်တယ်။အဲ့တော့အမကတော့အဆုံးထိတိုက်ပွဲဝင်ပြီးတော့ကိုယ်တိုင်မျိုးကူညီသွားမှာပါ
။ဟုတ်ကဲ့။ဟိုအထူးသဖြင့်အမျိုးသမီးတွေကိုရောဗာမြန်ပြောချင်ပါလေ။ဘာကြောင့်လဲဆိုတော့မဆိုဖီယာကိုရိုင်းရလည်းဒါအိမ်တော်ရှင်အမျိုးသမီးတယောက်ဖြစ်တယ်။နော်အိမ်တော်ဝတ္တရားတွေသားသမီးဝတ္တရားတွေကိုပိုင်စီးပွားရေးလုပ်ငန်းတွေကိုဘဝရှိတယ်။ဒီကြားထဲမှာကိုလိုချင်တဲ့နေရာတစ်ခုကိုဖန်တီးပြီးတော့ကိုလည်းကိုရီမန်းချက်နဲ့ပေါ့နော်မြမကြီးပို့ပြီးထိရောက်ဖို့ဆိုရဲဆက်ဆော့ပြောတယ်လို့ပေါ့စသဖြင့်နေရာတစ်ခုရအောင်ဖန်တီးရဲကိုရောက်ချင်တဲ့နေရာကိုရအောင်ကြိုးပမ်းခဲ့တယ်ဆိုတော့ဒီလိုအချိန်ပါဒီဒီတွင်မှာဆိုရဲဆက်ဆော့ပြောတယ်လို့ပေါ့နော်လက်ရှိအချိန်မှာအခက်အခဲတွေကြားမှာရုန်းကန်နေရတဲ့အမျိုးသမီးတွေရှိပါတယ်ဆိုတော့သူတို့ကိုရောဘယ်လိုများအားပေးစကားပါများပြောနိုင်မလဲရှင်အခုအချိန်မှာ
အမပြောချင်တာကတော့ never too late ပေါ့နော် never too late ဘယ်တော့မှနောက်မကျဘူးကိုလူဆိုတာကကိုအမြဲတမ်းပြန်သုံးသက်စဉ်းစားပြီးတော့ငါဘာဖြစ်ချင်လဲဘာလုပ်ချင်လဲဘာအတွက်လုပ်တာလဲပေါ့နော်အဓိကအဲ့၃ချက်ပေါ့နော်အဲ့၃ချက်ကလေးကိုခေါင်းထဲမှာထည့်ပြီးတော့နောက်အိမ်ောင်တဲ့အမျိုးသမီးတွေအနေနဲ့အမတခုလေ့လာမိတာပါလဲဆိုလို့ရှိရင်ကိုယ့်ရဲ့အမျိုးသားနဲ့အမြဲတမ်းအကုန်တိုင်တိုင်မင်မင်ပေါ့နော်ဆွဆွနွေနွေနဲ့ကိုယ့်ရဲ့ဖြစ်ချင်တဲ့ဆန္ဒတွေကိုဟိုအပေးအယူညီတူညီမျှနဲ့ဟိုနားလည်မှုနဲ့
မခင်ပြည်တွင်ဆက်တဲ့မြို့သမီကဏ္ဍမှာတော့ဒီဩစတြေးလျကအလှတရဖူနဲ့ဘဝတစ်စိတစောင်းအကြောင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့သုတဆောင်နဲ့အမေရိကန်တကွင်အစီအစဉ်ပဲဖြစ်ပါတယ်ကိုဗစ်-19ကာယောဂါကာလအတွင်းအများသောတည်ယူပို့ဆောင်ရေးယင်းစည်းကဟာအတော်များများအတွက်ဝန်တော့ဝန်ဖြစ်ခဲ့တယ်ဆိုပြီးအမေရိကန်ပြည်ထောင်စုမှဒီပြဿနာကိုဖြေရှင်းဖို့တာဝန်ရှိသူတွေကကြိုး
American တခွင်မှာကိုအောင်တင်ပြထားပါတယ်
များသောတည်ယူပို့ဆောင်ရေးယင်ဘတ်စကားအခမဲ့စည်းကွင်ပြုဖို့မြို့တော် Washington DC မှာကြိုးပမ်းနေပါတယ်။တကယ်လို့သာဒီအစီအစဉ်အကောင့်ထဲပေါ်လာပြီဆိုရင်တော့နောက်နှစ်ညရာဒီကစပြီးတော့ဘတ်စကားအခမဲ့စည်းနှင်နိုင်ဖို့ Washington DC အုပ်ချုပ်ရေးကောင်စီကဆောင်ရွက်နေတာပါ။ Los Angeles, Boston, Denver စတဲ့မြို့ကြီးတွေနဲ့ Connecticut ပြည်နယ်မှာ COVID ကာလနောက်ပိုင်းလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်အောင်နဲ့အလုပ်သွားအလုပ်ပြန်အခမဲ့စည်းနှင်မဲ့သူတွေကိုဆွဲဆောင်ဖို့အခုလိုဆောင်ရွက်လာတာပါ။ကားလမ်းပေါ်မှာရင်းတွေယောနှင်းသွားဖို့လည်းရည်ရွယ်ပါတယ်။
You got to make sure that you're not just helping the people who are going to be one some more account to pay it on the low level.
အခု DC မှာ account ထဲပေါ်ဖို့လုပ်နေတဲ့အစီအစဉ်ကမိသားစုဝင်တွေအလုပ်လုပ်ကင်နေကြသူတွေမြို့ကနေအားလုံးအတွက်အမတန်အဆင်ပြေမဲ့အစီအစဉ်ပါ။
အခုလိုအများဆုံးတည်ယူပို့ဆောင်ရေးစနစ်ကိုအခမဲ့လုပ်လိုက်မယ်ဆိုရင် COVID ကာလနောက်ပိုင်းအသွားအလာဘယ်လောက်ပြန်များလာမလဲဆိုတာကိုစမ်းသပ်ရရောက်မယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။
It's a huge benefit for our workforce. If anybody's ever worked in
low wage jobs တွေအတွက်အလွန်အထောက်အကူဖြစ်ပါတယ်။ရာဘတ်စားတောက်ဆိုင်တွေဘားတွေမှာလုပ်ရသူဆိုရင်10နာရီ17နာရီ12နာရီလောက်ထိအလုပ်မပြီးပါဘူး။ရာဘတ်ကားကားကလည်းဈေးကြီးပါတယ်။ဒါကြောင့်ဒီမူကြမ်းထဲမှာအလုပ်ပြီးချိန်ဘေးရန်ကင်းကင်းနဲ့ဘတ်စကားအခမဲ့စီးပြီးအိမ်ပြန်နိုင်အောင်လည်းစီစဉ်ပေးထားပါတယ်
။ဒါပေမဲ့လည်းဒီအခမဲ့အစီအစဉ်ဟာတိတ်ပြီးတော့ထိရောက်မှာမဟုတ်ဘူးလို့လည်းတချို့ကထောက်ပြပါတယ်။မကြခင်မှာအများဆုံးဘတ်စကားစီးသူအရေးအတွက်ဟာကယောကမတိုင်ခင်ကာလအရေးအတွက်လောက်ထိပြန်ရောက်လာမှာဖြစ်တယ်လို့တချို့ဝင်ငွေနဲ့မိသားစုတွေဟာအစိုးရအကူအညီနဲ့ကားတွေဝယ်လာနိုင်တယ်လို့လဲဆိုပါတယ
်တချို့တွေဆိုပါ policy ကိုပြောလဲဆိုတော့ဒီလိုမျိုး bus ကားကိုအခမဲ့ပေးမဲ့စားဟိုပါဟောကိုပိုင်ကားဝယ်ပေးခိုင်းလိုက်ကိုပိုင်ကားဝယ်ခိုင်းလိုက်ဒီမတက်နိုင်တဲ့လူတွေဆိုရင်ဒါကဘာဖြစ်လဲဆိုတော့အထူးသဖြင့် US မှာဆိုလို့ရှိရင်DC ကအဲ့လောက်မဆိုးဘာဖြစ်လဲဆိုတော့ DC ကဟို public transport system ကောင်းတယ်ပေါ့အဲ့ဟိုအနောက်ဘက်သွားပြီး LA မြို့ကြီးတွေပါတယ်သွားလို့ရှိရင်ကားမရှိအဆင်မပြေဘူးကားမရှိအဆင်မပြေဘူးဆိုတော့ဒီဟိုဟာ20ရာစုမြို့တီကြဲကွာဒီဟာဒီမြို့တွေကအကုန်လုံးဖြစ်လာတယ်ကွာကားမရှိ အတမရှိအလုံးလုံးလို့မရတဲ့မျိုးတွေဖြစ်အလုံးလုံးလို့ပြရမျိုးမျိုးတွေဖြစ်နေတဲ့အတွက်ဒီဟာခုဒီ27ရာစုမှာဖြစ်ဒီမျိုးပြစီမံကိန်းလောက်တဲ့လူတွေကပြန်ပြင်ဖို့ကြိုးစားနေတော့မယ
်ဝါရှင်တန်ဒီစီမျိုးတော်ဝန်မာရီရဲ့ပေါဇာကလည်းအခမဲ့စီးနင်းခွင့်ပေးမဲ့အစီအစဉ်ကိုကြိုက်ပေမဲ့ရေရှည်မှဒီအစီအစဉ်အတွက်နှစ်စဉ်ကုန်ကြမဲ့ဇယိတ်42တန်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပါတယ်ဝါရှင်တန်အေရီးယားထဲမှာတစိ့တစ်ပိုင်းပါတဲ့မေရီလန်နဲ့ဗာဂျီးနီးယားပြည်နယ်တွေကလည်းကုန်ကြဇယိတ်မျှခံဖို့သူကပြောပါတယ်ဝါရှင်တန်ဒီစီမှာဝင်ငွေနဲ့မိသားစုတွေလည်းနေထိုင်လာကြအောင်တချို့ကဒီအစီအစဉ်ကိုကြိုက်နှစ်တက်ပါတယ
် Right now I ride the bus of a few times a week
တပတ်ကိုအကြိမ်အနည်းနဲ့စီးဖြစ်ပါတယ်ဘလောက်ပေးရမလဲဆိုတာထက်တွက်စရာမလိုတော့တာကအင်မတန်ကောင်းတာပါအဲ့လိုသားဆိုရင်ပိုပြီးစီးဖြစ်လာမယ်ထင်ပါတယ
်ဒါအပြင်အစောဆုံး2024ဆောင်းရာသီကစပြီးတော့ဒီစီမာနေသူတွေတလကိုယထာကတရားပေးဖို့လဲမြို့အုပ်ချုပ်ရေးကောင်စီဝင်တွေကတင်ပြထားတာပါဒီစီစဉ်အကောင့်ထဲပေါ်လာမယ်ဆိုရင်တော့နှစ်စဉ်ဒေါ်လာတန်း150ကုန်ပါပါဘတ်ကားကထဲယထာကကပူစည်းကြီးပါတယ
် Sometimes I catch the train and
တခါတလေမှယထာရောကားရောအတွက်ပါပတ်စံပေးကြရပါတယ်ကျမတို့လူအလုံးနေတိုင်းသွားရတဲ့သူတွေအတွက်တော့ယထာကပေးရတာကတိတ်ပြီးတော့မစားပါပါဘူးအခမဲ့သာစီရမယ်ဆိုရင်တော့အရန်ကောင်းပါပါပတ်စံပေးပြီးတော့စီးလက်မရှိကြတဲ့သူတွေအတွက်လည်းပို့ပြီးတော့အဆင်ပြေတာပေါ့
ဘတ်ကားအခမဲ့စီးနင်းခွင့်အစီအစဉ်ဟာ Washington DC ကအတော်များများအတွက်အထောက်အကူဖြစ်လိမ့်မယ်လို့သုံးသပ်သူတွေကထောက်ပြပါတယ်ဝင်ငွေနဲ့မိသားစုဝင်တွေဖြစ်တဲ့လူမဲလက်တင်နယ်ဝအမေရိကန်တွေနဲ့ရွှေပြောင်းခြေချနေထိုင်သူတွေအသက်50အောက်အရွယ်တွေအများဆုံးစီးနင်းကြလိမ့်မယ်လို့ဖြူသူဝေသနာစင်တာကဆိုပါတယ်
ကောင်းတဲ့အစီအစဉ်ဆိုရင်ကျွန်တော်တင်တာတော့ကောင်းပါတယ်ကောင်းပါတယ်ဆိုတာဟိုအဓိကနှစ်နေရာနဲ့ကြည့်လို့ရတယ်အဓိကနောက်တစ်ခုထပ်ခွဲလို့ရတာကဒီဟိုဘတ်စကားနဲ့မက်ထရိုနဲ့ဘတ်စကားစီးတဲ့လူနဲ့မက်ထရိုစီးတဲ့လူကမတူဘူးအမေရိကမြို့ကြီးတွေမှာကြီးမဲ့ဆိုရင်ဟိုဟာမက်ထရိုစီးတဲ့လူတွေကများသောအားဖြင့်9နာရီနဲ့9နာရီအလုပ်လုပ်တဲ့လူတွေပုံများတယ်အမေအဲ့ဒီဟိုဘတ်စကားစီးတဲ့လူတွေကများသောအားဖြင့်လို့ရှိရင်အဲ့လိုမျိုးဟိုလိုမျိုးဟိုအချိန်ပိုင်းအလုပ်တာလုပ်တာတော့တနေ့ကညဘက်စားတော့ဆိုင်မှာအလုပ်လုပ်တဲ့ဟာလို့ဆိုအဲ့လိုလူမျိုးတွေပို့ပြီးတော့များတယ်အဲသူပို public transport ဆိုပေမဲ့အဲ့ဒီ US မှာမတူဘောဟိုအဲ့တော့အကယ်၍ဒီလိုမျိုးအခမဲ့လောက်ပေးလိုက်ခြင်းအဖြစ်ဟိုသူတို့အတွက်ပို့ပြီးတော့ဟိုသွားလာနည်းနည်းပို့ပြီးလွှဲကူတယ်ပေါ့
အခမဲ့တည်ယူပို့ဆောင်ရေးစနစ်ကြောင့်အခွန်နှန်းပြည်သူတွေပို့ဝန်တော့ဝန်ဖို့ဖြစ်မှာကိုလည်းမလိုလားသူတွေရှိပါတယ်ဒါပေမဲ့လည်းအခမဲ့လိုရခီးသွားနိုင်တာကြောင့်ဒီလိုအခြေအနေကနေလူမှုအတိုင်းဝိုင်းကိုပြန်အကျိုးဖြစ်ထွန်းစေနိုင်ကြောင်းလည်းတချို့ကထောက်ပြပါတယ်
ဟိုဒီ transportation ဆိုတာများတော့အဖြစ်ပြောလို့ရှိရင်ဟိုဟာပဲဟိုဒီဟာတနေရာနေ့တနေရာရအောင်လုပ်ဖို့ပဲတနေရာနေ့တနေရာရောက်ပြီးတော့အဲ့တနေရာမှာရောက်တဲ့ခါမှာအလုပ်လုပ်တာတို့ဒါမှမဟုတ်တခြား activity တွေလုပ်လို့ရအောင်လို့ဟိုအဲ့ဒီဟာ transportation ကအလဲလက် lensing တစ်ခုအနေနဲ့ကူညီပေးတဲ့သဘောမျိုးပဲဟိုဟာစာကြည့်လိုက်တယ်ဥပမာများတော့ဖြစ်စာကြည့်လိုက်တယ်ဥပမာပေးမယ်ဆိုလို့ရှိရင်စာကြည့်လိုက်တယ်ဆိုရင်အကုန်လုံးဒီစီမှာဆိုအကုန် free ပဲဟိုဟာကပြထားလို့ရှိရင်ကြိတ်တဲ့နေရာသွားပြီးတော့တုံးလို့ရတယ်။ပတ်စံဝင်လားဆိုတော့ပတ်စံမဝင်ဘူး။ဒါပေမဲ့စာကြည့်တဲ့ရဲ့တဘောကဘာလဲဆိုတော့ဒီစာကြည့်တဲ့ကိုလေ့လာစာကြည့်တဲ့မှာစာဖတ်ပြီးလေ့လာတော့အဖြစ်တခြားဟာတွေပို့ပြီးတော့ဟိုလုံနိုင်ကင်နိုင်တယ်ပေါ့ဒီဘဟုသုတတိုးပြီးတော့အဲ့လိုသဘောမျိုးပဲဒီဟာလည်းပဲ transportation ဆိုရဲအဓိကအဖြစ် public transportation ဆိုရဲအဓိပ္ပာယ်ဟိုနောက်တခြားပို့ပြီးတော့ productive ဖြစ်အောင်လုပ်နိုင်တယ်အခွင့်အရေးတစ်ခုပေးထားအောင်เนา
ะအခမဲ့စီးနင်းခွင့်အပြင်တည်ယူပို့ဆောင်ရေးပိုင်းမှာပိုကောင်းမွန်တဲ့ဝန်ဆောင်မှုပေးဖို့အရေးကြီးကြောင်းလဲအခုလို့ပြောပါတယ
် coverage ပေါ့ဒီဟာဟိုသူကများသောအားဖြင့်ဆိုရင် demand အများကြီးရဘယ်နေရာမှာလူတွေကဘယ်နေရာမှာအများဆုံးစုလဲဘယ်နေရာကိုသွားကြလဲလက်လက်တဲ့ဟာတွေရှိရင်ရှိမယ်ဘတ်စကအဲ့လိုဟာမျိုးဆိုရင်ဘာနဲ့သွားလဲဆိုရင် para transit လို့ခေါ်တဲ့အဲ့လိုမျိုးဟို van လေးတွေအဲ့လိုမျိုးဟို neighborhood လေးတွေဝင်ပြီးတော့သွားတဲ့ဟာမျိုးခုပြီးတော့ covid မှာဆိုရင်အများကြီးပို့ပြီးစိုးရိမ်လာတာဒီဟာဒါယောဂမကူအောင်ဆိုရင်သူတို့အမြဲတမ်းဟိုပေါ့ safety တို့တန်ရှင်းဟာတွေအဲ့လိုမျိုးတွေ
အခမဲ့စီးနင်းခွင့်ကို Kansas City မှာ2020အစောပိုင်းကတည်းကစတင်ခဲ့တာပါဒီစီဇန်ကြောင့်ဘတ်ကားစီးသူတွေပိုများလာပြီးဘတ်ကားမောင်းသူနဲ့စီးနင်းသူတွေကြားပြဿနာတွေလည်း short ချနိုင်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လည်းအင်ဂျီယာမဲ့တွေကဘတ်ကားပေါ်မှာအမြဲလိုက်ပါလိမ့်ရှိတာကြောင့်အနံ့အသက်မခံနိုင်ကြသူတွေကဝိုင်းဝန်းတိုင်တန်းတဲ့အတွက်လုံခြုံရေးနဲ့စောင့်ကြပ်စစ်ဆေးဖြစ်ရှင်းခဲ့ပါတယ်ဒီစီဇန်ဟာအောင်မြင်တဲ့အစီအစဉ်ဖြစ်တယ်လို့လည်းဒေတာတည်ယူပို့ဆောင်ရေးအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
အခုဆက်ပြီးတော့နားဆင်ရမှာကတော့သိပ္ပံနဲ့နည်းပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ။နေနဲ့ကြယ်ရီမှာသာတွေ့ရတဲ့ NDA မရှိဘဲတန်ရှင်းတဲ့နျူကလ িয়ার စွမ်းအင်မျိုးကိုအမေရိကန်သိပ္ပံပညာရှင်တွေတက်ခွဲကမ်းမှထုတ်နိုင်ခဲ့ပါပြီ။2022အတွက်သိပ္ပံဆိုင်ရာထူးခြားတဲ့အောင်မြင်မှုတွေအကြောင်း Mrs. P. တက်ကတူကနျူကလ িয়ার ယူဘဗေဒပါမောက္ခဒေါက်တာခင်မောင်မောင်ကိုတော်ခင်မျိုးသက်ကနေမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဒီဇင်ဘာလ23ရက်နေ့တော့ဒီအမေရိကန်စွမ်းအင်ဝင်ကြီးဌာနနေပြီးကျင်ညာပါတယ်ဆရာ
ဒီဟုတ်ကဲ့
သိပ္ပံပညာရှင်တွေနှစ်ပေါင်းများစွာကြိုးစားနေတဲ့ဒီ nuclear fusion energy ပေါ့လေထုတ်နိုင်ဖို့လမ်းစရပြီလို့ပြောပါတယ်ဆရာ
ဟုတ်ကဲ့
ပထမအဆုံးဒီ nuclear fusion energy ဆိုတာဘာလဲဆိုတာဆက်ပြပေးပါဟုတ်ကဲ့အ
ဲ့တော့တူ nuclear စွမ်းအင်နဲ့ပတ်သက်လို့ nuclear ကတည်းကရနေတဲ့စွမ်းအင်နှစ်နည်းရှိတာပေါ့လေနော်တတိယတော့ကျွန်တော်အလုံးတည်တဲ့အတွက်အနုမြူဘုံမှာလုပ်တဲ့ fission ကရတဲ့ energy ရဲ့အခုဟာတော့ fusion ကရတဲ့ energy ပေါ့နော် fusion ကလည်းဘုံလုံးလို့ရတယ်ဒါပေမဲ့ဘာကွာလဲဆိုတော့ fission ဆိုတာက nucleus အကြီးတစ်ခုကိုသူကနှစ်ပိုင်းကိုအောင်ခွဲပလိုက်တာနော်တစ်မျိုးနဲ့တစ်မျိုးတူယူမတူပဲဒါပေမဲ့နှစ်ပိုင်းကညီချင်းပါညီပဲအဲ့တော့ဥပမာ uranium 235ကိုneutron လေးတကောင်ဝင်တိုက်လိုက်လို့ရှိရင်သူက krypton ရယ် barium ရယ်နှစ်ပိုင်းကွဲသွားတယ်ပြီးတော့မှတစ်ခါသူတို့တည်းက neutron လေးတစ်ခုနဲ့ gamma ray တွေထွက် energy ထွက်လာတာပေါ့အဲ့ဒီ neutron တွေကဒီပြင်ကောင်တွေကို light တိုက်တော့သူက chain reaction ဖြစ်တာဆိုတော့ zeta uncontrolled chain reaction ဆိုတော့အဲ့ဒါဒါအမှုဘုံဖြစ်သွားတာပေါ့ nuclear reactor တွေမှာကျတော့အဲ့ဒါကို control လုပ်တာပေါ့အခုfusion ကြတော့အဲ့လို nucleus အကြီးကိုအသေးခွဲတာမဟုတ်ဘူးသူကဘာလုပ်တာလဲ nucleus သေးတဲ့တစ်ခုကိုပေါင်းတာသေးတဲ့တစ်ခုကိုပေါင်းပြီး fuse လုပ်လိုက်တာနော်ဟိုရေခဲတစ်တုံးတော့ယူပြီးတော့လက်ထဲရှင်းလိုက်ပြီးတော့ဒရုန်းတွေဖြစ်အောင်လုပ်တာမျိုးပေါ့သိငယ်တဲ့ပေါ်ပါတဲ့ nucleus သေးလေးကိုပေါင်းပြီးတော့ကြီးလာအောင်ကြီးတဲ့ nucleus တစ်ခုလုပ်တာ fusion လို့ခေါ်တာ
fusion เนี่ยဒီပေါင်းဆက်ပြီးတော့ nuclear လေးတွေကိုပေါင်းဆက်ပြီးတော့มาဒီ
sun
ကိုထောက်တဲ့နေကိုတွေ့လာတယ်ပေါ့เนาะဆိုတော့တွေ့လာတယ်ဆိုတော့ဒီဥစ္စာကနေရနေရတဲ့ sun မျိုးလို့ပြောပါတယ်ဆရာဆိုတော့နည်းနည်းအဲ့ဒါလေးကိုပြောပြပေးပါနေမှာဘယ်လိုရှိလဲ
အဲ့တော့ကျွန်တော်နေမှာဘာလို့ဖြစ်တယ်ဆိုတော့ပြောပြမယ်เนาะအဲ့တော့နေမှာကျတော့ဘာဖြစ်တာလဲဆိုတော့ပထမဦးဆုံးဒီ proton တစ်ခုကသူတို့ကဝင်တိုက်ဝင်တိုက်ပြီးတော့သူတို့ကတကောင်ကလျှက်စစ်ဓာတ်ကိုအဲ့ဒီ positive electron အပေါင်းလျှက်စစ်ဓာတ်ရှိတဲ့ electron အနေနဲ့ထုတ်ပေးလိုက်ပြီးကြံနေခဲ့တဲ့ neutron ကအဲ့ဒီဟိုဘက်က proton နဲ့ပေါင်းအဲ့ဒါပေါင်းတော့လို့ရှိရင်ဘာရလဲဆိုတော့ neutron ဆိုတာရတယ်အဲ့ဒီ neutron နဲ့ပြီးတော့ energy ရတယ်အဲ့ဒီ energy ကအလေးရောင်ပေါ့အမှန်ဆိုရင်ပေါ့အဲ့ဒီကောင်ကကျွန်တော်စီကိုရောက်တာဒါပေမဲ့ဘာလို့နေရတဲ့လောက်ကျွန်တော်စီကိုစွန့်ရအများကြီးပေးတယ်လဲဆိုတော့အဲ့ဒီproton တွေတစ်ခုတည်းတစ်ခုတိုက်ပြီးတော့ fusion ဖြစ်တာတစ်စက္ကန့်မှာသူကတစ်အနောက်က338လုံးစဉ်းစားကြည့်တစ်အနောက်က338လုံးအကြိမ်ဖြစ်တာတစ်စက္ကန့်တစ်စက္ကန့်မှာအဲ့ဒီထွက်လာတဲ့ထွက်လာတဲ့အဲ့ဒီကအလေးရောင် photon လေးတွေပေါ့လေဒါကျွန်တော်စီကိုလာတာဒါမှမဟုတ်ကျွန်တော်ဒီစွမ်းအင်ကလုံးဝကိုသုံးမကုန်ဖြုတ်မကုန်ဖြစ်နေတဲ့နေရစွမ်းအင်ကရတာနောက်ထပ်ကိုနှစ်ပေါင်းဘီလီယံနဲ့များစွာချီပြီးတော့သူကလောင်နေဦးပါเนาะဒါအဲ့တော့ဒါနေရနေရတဲ့ဆိုရင်အဓိက fusion energy ပေါ့ဆိုတော့အခုတို့ကလေဒါကိုလှုပ်တာဒါပေမဲ့ဒီမှာကြတော့ဟိုတို့လှုပ်တာ neutron ရယ်နောက်ပြီးတော့ tritium ဆိုတာရယ်အဲ့ဒီဟာကိုပေါက်ပြီးတော့တို့ကလှုပ်တာအဲ့ဒီဟာကို fuse လုပ်ခိုင်းတာเนาะအဲ့တော့အဲ့ဒါကြောင့်တို့ကနေရဆိုရင်တည်းတူတူပဲလို့ပြောတာဟု
တ်ကဲ့ပါဆရာကျွန်တော်ဒီနေရစွမ်းအင်ကိုပေါ့နော်လူတွေတောင်းနိုင်အောင်ဒီကနေပြီးတော့လူတွေကနေထုတ်လုပ်တဲ့သဘောပေါ့နော်ဆရာ
ဟုတ်ကဲ့
ဒီလိုမျိုးလှုပ်လို့ရတယ်ဆိုတာအတိနေတာနှစ်ပေါင်းများစွာကြားနေပါပြီဆရာဒါပေမဲ့အခုပေါ့နော်ဒီနှစ်ပေါင်းများစွာကြားမှာပဲဒီလိုမျိုးထုတ်နိုင်နေဆိုတော့ဘာကြောင့်များဒီလောက်ခက်ခဲနေတာပါလဲဆရာဒီလိုထုတ်နိုင်ဘူ
းဟုတ်ကဲ့အဲ့တော့ခုနကကျွန်တော်ပြောသလို proton နှလုံးဆိုလို့ရှိရင်တို့ကနှစ်ကောင်စလုံးကအပေါင်းလျှက်စစ်တာရှိတာဆိုလျှက်စစ်တာကအပေါင်းကြီးကကန်ထုတ်ပါဘူးဆိုတော့သူတို့ကို fuse လုပ်ဖို့ဆိုလို့ရှိရင် fusion ဖြစ်ဖို့ဆိုလို့ရှိရင် the Kuzlo, a Yango, low at the combo, the Countanio, low. So, yes, it got Samatia, Dime, to a Ballet, a qua away at the Takane at Chojarao. So, the sun did I lay that booby miala. Do it, do ah. So, did the coot, the coot, the coot, Tadu Tabia, and what tap your fuse local solution, so I am Yailura. And a name I jar of Halo Pillars or near a geo. So, near a yen cabatego. Savau miazwa, done a chim, you know, gene at two ye, dratu swear, yam yare. Now, the radiation pressure, yam yaro, the proton near fusida. Cavao majara, a little bayao. Tabi mentioned a balalu yales raw. Digaudio, a yam poo out, neta go poo out, lulu yare. A throw at a dino donor. Now, we could not know your proton the coop shedes rather, but a mauzo sapid reaction. Now, be now. ဒီပြီပိုပြီးကြီးလာတဲ့အဲလီမန့်တွေဖြစ်လာတဲ့အခါကျရင်လည်းထပ်ပြီးဖြူဖြစ်သေးတယ်ဆိုတော့ကျွန်တော်ကဒီမှာကျတော့ပရိုတွန်တွေကိုအဲ့လိုဖြူးစ်မလို့မပါလောက်တာလဲဆိုတော့ခုနပြောတဲ့ဂျူထရွန်ရဲ့ထရီတီယမ်တွေကိုတို့ကချွေးစလင်ဒါလေးထဲမှာထည့်အဲ့ဒါကိုတို့ကဖရော့စ်လောက်တာခဲတာပြီးတော့မှအဲ့ရအောင်လေးဇာ 2 MJ/s energy twelve. And a fuse with balloon energy 20 less raw. Proton and neutron sibers raw. Don't go on, Paula Lucy. Yala and Judy Eva. Do ye, Dratua. Negotiate on the coup bound at a day. And a quacha got a Dratu go. Got swine in a twelve. So Einstein Biotare E is equal to MC squares or a diamond. Piausu got a any Dratu. A lay on it at least, the tagate and yell like Lucy, yard and yard. So swine a yard yard dweller. No, the hammer to write a young excited pin.
Doctor came among it, your judge and away. Did an impact at Tapan and Nipin or Canago, Timabe, Yana Labia, see? Not about my dentist.
Tapan and Nipin are Canago, nothing Gayalavacna. VOA ကို ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရုရှားရဲ့တိုက်ခိုက်မှုကိုခံနေရတဲ့ယူကရိန်းနိုင်ငံတလောမှာတောက်ချန်ကြီးကဒေသစံတော်ချိန်မနက် 8:00 လောက်မှာလေကြောင်းအန်တီရသတိပေးချက်တွေနဲ့ဆူညံနေပါတယ်။မြို့တော် KF တဝိုက်မှာတင်ပောက်ကွဲမှုက3နေရာမှာဖြစ်ပွားခဲ့တာပါ။ဒီတိုက်ခိုက်မှုတွေကြောင့် Kiev မြို့တော်မှာတောက်တုံးရင်နဲ့တက်စစ်မီးမရပဲဖြစ်နေပါတယ်။ရုရှားဆိုတာကတော့သူ့တပ်တွေကဆေးရတိုက်ခိုက်တာလို့ပြောပေမဲ့လို့ Ukraine ကတော့ဒါဟာအရက်သားတွေဒုက္ခရောက်အောင်ရည်ရွယ်လှုပ်ဆောင်တာမျိုးစစ်ရာဇဝတ်မှုမြောက်နိုင်တယ်လို့ပြောပါတယ်။ American ပြည်ထောင်စု Washington DC မြို့တော်မှာဒီဇင်ဘာ23ရက်နေ့15ရက်နေ့အာဖရိကတိုက်ဒေသနိုင်ငံ50ကခေါင်းဆောင်တွေနဲ့ American သမ္မတ Joe Biden တို့ထိပ်သီးဆွေးနွေးပွဲပြီးဆုံးသွားပါပြီ။ American ပြည်ထောင်စုကဆန္ဒရေးကမလုံလောက်တဲ့ Africa တိုက်နိုင်ငံတွေကိုဒေါ်လာ55ဘီလီယံကူညီပေးသွားမယ်လို့ပြောပါတယ်။မြန်မာနိုင်ငံသားထပ်ဝက်လောက်ဖြစ်တဲ့ပြည်သူ25သန်းလောက်ဟာ COVID ကာယရောဂါကြောင့်ရောစစ်တပ်အာဏာသိမ်းတာကြောင့်မှဆင်းရဲဒုက္ခရောက်နေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကတတိပေးလိုက်ပါတယ်။ကုလသမဂ္ဂမှာ Feather လင်းနဲ့ထွက်ပြေးနေကြတဲ့ကပ်ပလီပင်တဲ့ပြင်တဲ့ကရွန်ဂျာရီကိုကယ်ဆယ်ဖို့နဲ့အန်ရီကင်းအောင်ကန့်ကောက်ခွင့်ပေးဖို့ကုလသမဂ္ဂကထပ်တလဲတောင်းဆိုနေပေမဲ့ဂယုမဆိုင်တာအတွက်ဒုက္ခသည်ကိုကြီးဆောင်ရှောက်ရေးဆိုင်ရာ UNHCR ကအထူးစိတ်ပြေရာကြောင်းလည်းပြောပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Jonah Cumming တို့ဖြစ်ကြပါတယ်။
VOA ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနံပါတ3049လိုင်းလံမီတာ190အပြင် VOA ရဲ့ Facebook YouTube ကပါထုတ်လွှင့်နေတာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.